နိုင်ငံမှာ1920နှစ်တွေအတွင်းခမာနီခေါင်းဆောင်တွေရဲ့လူခွင့်ချိုးဖောက်ခဲ့မှုတွေအတွက်ခမာနီခေါင်းဆောင်တူကပထမဆုံးအကြိမ်ဖြစ်နေတောင်းပန်လိုက်ပါတယ်။ Brother Number 2လို့လူသိများတဲ့ခမာနီခေါင်းဆောင်နှုံချာကကြာတာပရီနီကကုလသမဂ္ဂကကြောတောင်နောက်ခံပေးထားတဲ့စစ်ခုံရုံးမှာအခုလိုတောင်းပန်ခဲ့တာဖြစ်ပါတယ်။သူတို့အုပ်ချုပ်ခဲ့တဲ့ကာလအတွင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့နှစ်နာထိခိုက်မှုတွေအတွက်ခေါင်းဆောင်သူတဦးအနေနဲ့သူ့မှာတာဝန်အပြည့်ရှိတယ်လို့တရားရုံးကိုပြောကြားခဲ့တဲ့အပြင်ဒုက္ခခံစားခဲ့ရသူတွေအတွက်ဝမ်းနည်းချောင်းလည်းပြောကြားခဲ့ပါတယ်။အစွန်းရောက်မောဝါဒီအဖွဲ့တစ်ဖွဲ့ဖြစ်တဲ့ခမာနီတွေဟာကမ္ဘောဒီးယားကို1985ခုနှစ်မှာတိမ့်ပိုက်အုပ်စုခဲ့ပြီးသူတို့အုပ်ချုပ်ခဲ့တဲ့1989ခုနှစ်တည်၄နှစ်တာကာလအတွင်းငတ်မှုမှုနာမကျန်းဖြစ်မှုနဲ့အခုမြတ်ခံရမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံသားနှစ်သန်းလောက်တည်ကြည်ခဲ့ရပါတယ်။သူကအခုလိုတောင်းပန်ခဲ့ပေမဲ့ကမ္ဘောဒီးယားနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုတွေရှိခဲ့တယ်ဆိုတာနဲ့ဒီဖြစ်ရက်အတွက်တာဝန်ယူဖို့တော့အခုထိညှင်းဆုံနေဆဲဖြစ်ပါတယ်။သူဟာလူမဆန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ဆင့်ရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့မှုနဲ့တရားရင်ဆိုင်နေရတာပါ။သူနဲ့အတူအရင်နိုင်ငံအကြီးအကဲတာဝန်ထမ်းဆောင်ခဲ့တဲ့ကီယူဆံပန်ကလည်းဒုက္ခရောက်ခဲ့ရသူတွေတဲ့အတွက်တောင်းပန်ခဲ့ပေမဲ့သူဟာအဲ့ဒီအချိန်ကအာဏာမရှိဘဲရုပ်ပြတက်တက်မှုသူ့မှာဘာတာဝန်မှမရှိဘူးလို့ဆိုပါတယ်။